တက္ကသိုလ်ကျောင်းတို့မှာကျောင်းတက်ဖို့ဒါမှမဟုတ်အလုပ်လုပ်ဖို့ဆိုပြီးနိုင်ငံခြားသားအယောက်1000ကိုအမေရိကန်မှာနေခွင့်ရအောင်လို့ပူးပေါင်းကြံစည်မှုမှာပါဝင်ပတ်သက်တယ်ဆိုတဲ့ဆွဲချက်နဲ့လူ22ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအမေရိကန်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်ဆွတ်ဆွဲခံရသူတွေအနေနဲ့ Northern New Jersey တက္ကသိုလ်မှာဆရာဆရာမတွေစာသင်ခန်းတွေဒါမှမဟုတ်ပွဲရနိုင်တဲ့အစီအစဉ်တွေဘာတစ်ခုမှမရှိတာကိုသိကြပေမဲ့ဒီတက္ကသိုလ်ကိုအမေရိကန်အမိမြေလုံခြုံရေးဌာနကဖန်တီးထားတယ်ဆိုတာကိုတော့မသိကြပါဘူးယုံကြည်လောက်အောင်ဖော်ပြထားတဲ့ website တစ်ခုနဲ့ထူးခြားပြောင်မြောက်တဲ့ပညာရေးအတွေ့အကြုံတစ်ခုကိုရစေမယ်လို့ကတိပေးထားတဲ့တက္ကသိုလ်အတုကတော့ American Visa ရဖို့အတွက်မမမကန်လှုပ်ဆောင်မှုတွေကိုဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့ American ပြည်ထောင်စုအမိမြေလုံခြုံရေးဌာနကနေ2012ခုနှစ်မှာဖန်တီးခဲ့တာဖြစ်ပါတယ်ဒီတက္ကသိုလ်နဲ့ပတ်သက်ပြီး Visa လွယ်တဲ့အကြောင်းသတင်းတွေထွက်ပေါ်လာရမှာဗီဇာပွဲစားတွေနဲ့တက္ကသိုလ်တက်ဖို့စီစဉ်ပေးသူတွေကအဲ့ဒီတက္ကသိုလ်ထံချင်းကန့်လာကြပြီးပွဲစားတဦးကဆိုရင်ဒါဟာအမေရိကန်နိုင်ငံအတွက်အခြေချနိုင်ဖို့ခြေလှမ်းတရားဖြစ်တယ်လို့သူ့ကိုဝန်ခံခဲ့ကြောင်းညူဂျာစီအစိုးရရှင်းနေပေါ်လ်ဖစ်ရှာမင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဗီဇာအတုလုပ်ငန်းကနေအများဆုံးအကျိုးခံစားကြတဲ့နိုင်ငံသားအများစုဟာအိန္ဒိယနဲ့တရုတ်နိုင်ငံသားဖြစ်ကြပြီးသူတို့တွေဟာအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်တဲ့ဗီဇာတွေနဲ့ရောင်းနှင်းပြီးဖြစ်ကြပေမဲ့ဆက်လက်နေထိုင်တဲ့နိလန်းတွေကိုရှာဖွေနေကြသူတွေဖြစ်ပါတယ်။သူတို့တွေကိုမြေသူမြေဝါတွေဖြစ်တယ်ဆိုတာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကသိရှိထားပြီးလိုအပ်တယ်လို့ကင်တွယ်သွားမယ်လို့ပြောပေမဲ့အရေးယူမှာတော့မဟုတ်ဘူးလို့ Fisherman ကပြောပါတယ်။လက်ရှိမှာအမေရိကန်ပြည်ထောင်စုကတက္ကသိုလ်တွေမှာတရားဝင်ကြောင်းတက်နေတဲ့ကျောင်းသားတိတ္တသမ2တန်းရှိတယ်လို့လည်း New York Times သတင်းစာကိုအစိုးရအရာရှိတွေကပြောပါတယ်။